ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟူကြောင့်နှုတ်ထွက်ပြီးနဲ့ထိုင်းပြည်မြင်းမြင်းရဲ့လုပ်ပန်ခွင့်အာဏာရှော့ချပေးတောင်းဆိုနေကြတဲ့လက်ရှိဆန္ဒပြပွဲတွေမှာထိုင်းတန်ဃာတော်ဒီပါဝင်ခြင်းမပြုကြဖို့ထိုင်းနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ကဗုဒ္ဓဦးနေကအမိန့်ထုတ်ပြန်လိုက်ပါတယ်။ထိုင်းတန်ဃာတော်ဒီကိုရင်နေအနေနဲ့နိုင်ငံကြီးမှာပါဝင်တာဆန္ဒဝင်ပြတာနိုင်ငံရေးထင်မြင်ယူဆချက်တွေထုတ်ဖော်ပြောဆိုတာမလုပ်ကြဖို့အငြင်းဆုံးတန်ဃာကောင်စီကဆုံးဖြတ်ချက်ချခဲ့ကြောင်းထိုင်းနိုင်ငံအစိုးရအဖွဲ့ရုံးနိုင်ငံတော်ဗုဒ္ဓဘာသာရေးဌာနပြောခွင့်ရကဆိုပါတယ်လူဦးရေ80%နီးပါးရှိတဲ့ထိုင်းနိုင်ငံမှာ90ရာခိုင်နှုန်းကျော်ကဗုဒ္ဓဘာသာဝင်တွေဖြစ်ပြီးအစဉ်အလာအရထိုင်းလူအဖွဲ့အစည်းတွင်ဘီယင်းစနစ်နဲ့အတူဗုဒ္ဓဘာသာကအကြီးကမန်တိုင်လိုဖြစ်နေပါတယ်လက်တော်ထိုင်းဒီမိုကရေစီလှုပ်ရှားမှုဆန္ဒပြပွဲတွေမှာထိုင်းဘုန်းတော်ကြီးတွေကိုကြည်ကြဲပြင်းပြင်းပါဝင်တာမျိုးမတွေ့ရသေးပေမဲ့ဆန္ဒပြလူအုပ်ကြောင်းမှာသင်္ကန်းဝတ်တွေကိုတွေ့လာရပါတယ်ဆန္ဒပြပွဲ3ခုလောက်မှာပါဝင်ခဲ့တဲ့ဥပဒေတစ်ပါးကတော့တန်ဃာအများစုရဲ့သဘောထားကိုပြသနိုင်ဖို့ဆက်လက်ဆန္ဒပြသွားမယ်လို့မိန့်ပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့နိုင်ငံတော်တန်ဃာမဟာနိုင်ကအဖွဲ့ကိုလည်းပြုရင်ကြောင်းလည်းကြီးလို့ကိုဆန္ဒပြပွဲတွေမှာတောင်းဆိုသွားမယ်လို့ဆိုပါတယ်။ဘုန်းကြီးရုပ်ချန်ဟိုကြအစိုးရလက်ထက်မှာတန်ဃာကောင်စီကအခြားဆရာတော်တစ်ပါးကိုအဆိုပြုခဲ့ရင်တော့ထိုင်းနိုင်ငံတော်တန်ဃာမဟာနိုင်ကအဖွဲ့အုပ်ဆောင်ဆရာတော်ကိုဘယင်ကပဲစိတ်ကြိုက်ရွေးချယ်ခွင့်ရှိပြီးတန်ဃာတို့ဒီမဲပေးခွင့်မရှိသလိုနိုင်ငံရေးမှာလည်းပါဝင်ခွင့်မရှိပါဘူးခင်ဗျာ။